ချနိုင်ငံမှာဆက်အနာတိမ်ပြီးတော့၅နှစ်နေပါကြတဲ့ချိန်မှာလာမယ့်မတ်လကဝင်မှာရွေးကောက်ပွဲကျင်းပကိုစီစဉ်ထားပြီးဖြစ်တဲ့အကြောင်းတရားဝင်ကြေညာလိုက်ပါတယ်။လက်လက်စွာပြောဆိုပိုင်ခွင့်ကိုစစ်တပ်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့တဲ့အတွက်တက်ကြောက်လှုပ်ရှားသူတွေ၊မြို့ပညာရှင်တွေထောင်ကျနိုင်တဲ့အခွင့်အလမ်းပိုများလာတဲ့အမျှရွေးကောက်ပွဲကိုကျင်းပပေးဖို့တောင်းဆိုလာကြတာပါ။မတ်လ24ရက်နေ့မှာရွေးကောက်ပွဲကျင်းပကိုတက်မှတ်ပေးပြီးဖြစ်တဲ့အကြောင်းထိုင်းရွေးကောက်ပွဲကော်မတီဥက္ကဋ္ဌဣတိပွန်ဘူမ်ပရာချုံကပေါ်ဝင်နေကကျင်းပတဲ့တင်းစာရှင်နေပွဲဒီမှာပြောဆိုသွားပါတယ်။ဖေဖော်ဝါရီ24ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားနေလေ။မိလာမှာကျင်းပဖို့စီစဉ်ထားတဲ့ဘင်းရင်မဟာဝိဇ္ဇာလောင်ကောင်းရဲ့နန်းတက်ပွဲနဲ့တိုက်နေမှာကိုစိုးရိမ်နေတဲ့အတွက်ရွေးကောက်ပွဲကို6ချိန်မြောက်ရှေ့ဆန်းလိုက်တဲ့အပေါ်မှာစီစဉ်ရေးကဒေါ်လာထွက်ခဲ့ကြတာပါ။ရွေးကောက်ပွဲနေ့ကိုနောက်ဆုတ်လိုက်တာကနန်းတက်ပွဲနဲ့ပေါ်တော်နေ့ကတော့မှဖြစ်တဲ့အတွက်ကြောင့်အစိုးရကပေးတဲ့ဒီစဉ်ကြေးအပေါ်မှာစီစဉ်ရေးကဘဝင်မကျဖြစ်ခဲ့ကြပါတယ်။နန်းတက်ပွဲမတိုင်ခင်ကျင်းပမဲ့ရွေးကောက်ပွဲရက်ကိုပေါ်ဝင်နေတော့ကကြီးညာပြပြီးကျင်းပါပဲ။တော်ဝင်မိသားစုကိုထောက်ခံတဲ့တစုကရွေးကောက်ပွဲကော်မရှင်ရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဒီဇင်ဘာလတုန်းကတနင်္ဂနွေလုံးဆိုင်ရာနိုင်ငံရေးလှုပ်ရှားမှုတွေစာမျက်နှာချထားတာကိုစစ်စိုးရကရှော့ပေါက်ပေးလိုက်ပြီးကြတဲ့ကနိုင်ငံရေးလမ်းပွင့်လာတဲ့အချိန်မှာပါတီငယ်တွေကရွေးကောက်ပွဲအတွက်ပြင်ဆင်နေကြတာပါ။ရင်းနှီးရှင်တော်ဝါချာရွေးကောက်တင်မြောက်ထားတဲ့အစိုးရကို2014ခုနှစ်မှာဝန်ကြီးချုပ် Private Chancellor ကတည်ယူပြီးတဲ့နောက်ပိုင်းမှာကျင်းပမဲ့ဒီမိုကရက်တစ်ရွေးကောက်ပွဲလည်းဖြစ်လာမှာပါ။